ပင်လယ်နက်ဒေသတွေကရုရှားထိန်းချုပ်ထားတဲ့ Snake Island မွေးကြမ်းလမ်းမှာရုရှားကန့်တဲ့စစ်အရင်ဒဇင်းကိုပြစ်ခတ်ဖျက်ဆီးလိုက်တဲ့ဗီဒီယိုကိုယူကရိန်းစစ်တပ်ကစနေနေ့မှာထုတ်ပြန်လိုက်ပါတယ်။ Away Team Drone Director TV2 ကိုသုံးပြီးမစ္စိုင်းတုံးနဲ့တိုက်ခတ်ခဲ့တာလို့လည်းယူကရိန်းစစ်တပ်ကပြောပါတယ်။ယူကရိန်းတောင်ပိုင်းကအိုဒက်ဆာစစ်ကမ်းမြို့တောင်ဘက်မိုင်80လောက်ကွာကဒီတွန်းပေါ်မှာရှိတဲ့ဒုံခွင်တုံးစနစ်ကိုလည်းဒရက်ကဒရုန်းနဲ့ဖျက်ဆီးခဲ့တယ်လို့ယူကရိန်းကာကွယ်ဝန်ကြီးဌာနကပြောပါတယ်။စနေနေ့အစောပိုင်း PBC Planet Labs ကနေရိုက်ကူးတဲ့ကောင်းကင်ဂျိုလူဓာတ်ပုံမှာတော့မွေးကျွန်းမြောက်ပိုင်းကမ်းခြေအနီးမှာရပ်ထားတဲ့ရုရှားလို့စာနာအမျိုးသားစစ်ရဲရင်ဒဇင်းကိုတွေ့ခဲ့ရတဲ့အတွက်ဒါဟာဒရုန်းနဲ့တိုက်ခတ်ပြီးတဲ့နောက်မီးလောင်ပျက်စီးသွားတယ်လို့ယူကရိန်းကထုတ်ပြန်ခဲ့တဲ့ဗီဒီယိုထဲမှာပြထားတဲ့စစ်ရဲရင်တွေလည်းတူညီနေပါတယ်။ဗီဒီယိုထဲမှာပဲကျွန်းပေါ်ကအဆောက်အဦတွေမီးလောင်နေတာကိုပြသထားပြီးဒရုန်းနဲ့တိုက်ခိုက်ခဲ့တဲ့အတွက်ပျက်စီးခဲ့ကြောင်းယူကရိန်းစစ်တပ်ကပြောပါတယ်။မွေးကျွန်းမှာအတိုက်ခိုက်ခံခဲ့ရတဲ့အတွက်ရုရှားကပင်လယ်နက်ဒေသမှာထိန်းချုပ်ဖို့အတွက်ကြိုးစားမှုတွေမှာအဟန့်တားဖြစ်နိုင်ပါတယ်။စနေနေ့မှာပဲအိုရဆာစစ်ကမ်းမြို့မှာမစ္စိုင်းတုံး6ဆင်းထိမှန်ခဲ့တယ်လို့ယူကရိန်းတောင်ပိုင်းဒေသစစ်ဌာနချုပ်ပြောခွင့်ရကပြောပါတယ်။